အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကနေမြန်မာနိုင်ငံပညာရေးကဏ္ဍမှာလှုပ်အားပေးဖို့အတွက်နောက်ထပ်စည်းနှာဝန်ထမ်း32ဦးဒီကနေ့ကတိသစ္စာပြုလိုက်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ Peace Corps စည်းနှာဝန်ထမ်းဦးရေဟာအခုဆိုရင်နှစ်ဆနီးပါးတိုးလာပါပြီ။ဒီစည်းနှာဝန်ထမ်းတွေကနေတစ်ဆင့်အမေရိကန်တွေရဲ့လူနေမှုဘဝတွေကိုဒေသခံတွေသိရှိလာရမှာဖြစ်တယ်လို့စည်းနှာဝန်ထမ်းတွေအနေနဲ့လည်းမြန်မာပြည်သူအကြောင်းမြန်မာပြည်သူတွေအကြောင်းကိုပို့ပြီးတော့နားလည်သိရှိလာစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မကြီးကပြောပါတယ်။ဒီအကြောင်းပြေဆုံးကိုကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရဲ့ရှင
်။အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကစည်းစနဝန်ထမ်း32ယောက်ဟာအခြေခံပညာကျောင်းတွေကဆရာဆရာမတွေနဲ့လက်တွဲပြီးပညာရေးကဏ္ဍမှာအပြည့်ကွင်ရင်သွားမှာဖြစ်တယ်လို့နိုင်ငံချင်းကြီးရင်းနှီးမှုတည်ဆောက်ရမှာပါဝင်ကူညီဆောင်ရွက်သွားဖို့ဒီကနေ့ဂရိတစ္ဆာပြုပေးကြတာပါ။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့စည်စနာဝန်ထမ်းတွေလာရောက်ကြတာဟာဒါနဲ့ဆိုလေ့ကျင့်ရှိပြီဖြစ်တယ်လို့အခုဆိုရင်မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ရတဲ့ Peace Corps စည်စနာဝန်ထမ်းဦးရေနှစ်ဆတိုးလာခဲ့ပါတယ်။သူတို့တွေဟာမြန်မာဘာသာစကားရည်ကြည်မှုနဲ့ဗေကင်းလူမျိုးကြီးဆိုင်ရာသင်တန်းတွေကိုသတင်းပတ်ဆေးပတ်ကြားလေ့လာသင်ထားကြပါတယ်။ Peace Corps ရဲ့စည်စနာဝန်ထမ်းတွေကနေတစ်ဆင့်အမေရိကန်တွေရဲ့လူနေမှုဘဝတွေကိုပုံမှန်သိရှိလာပြီးနှစ်နိုင်ငံပြည်သူတွေကြားကြည့်ကြည့်ရင်းနှီးမှုအမှုတည်ဆောက်နိုင်မှာဖြစ်တယ်လို့အမေရိကန်တာမတ်ကြီးစကော့မာရှီယယ်ကပြောပါတယ
် First the Peace Corps program is
ပထမဆုံးတစ်ချက်ကကမ္ဘာကလောမှာကျွန်တော်တို့လုပ်နေတဲ့အစီအစဉ်တွေအများကြီးထဲမှာ Peace Corps season ဟာအကောင်းဆုံးတစ်ခုလို့ပြောလို့ရပါတယ်စေနာဝန်ထမ်းတွေအတွက်လည်းသူတို့ဘဝအတွက်မမေ့နိုင်တဲ့တွေ့ကြုံကောင်းတွေရကြမှာပါဒီကဆရာဆရာမတွေအနေနဲ့လည်းအမေရိကန်တွေအကြောင်းပို့ပြီးတော့သိလာစေမှာပါဒီစေနာဝန်ထမ်းတွေကိုကြည့်ရင်ဟောလိဝုဒ်ရုပ်ရှင်တွေကအမေရိကန်စစ်စစ်တွေရဲ့ပုံပေါက်နေပြီမဲ့သူတို့နဲ့လက်တွဲလုပ်တဲ့အခါရုပ်ရှင်တွေကတက်ပူတဲ့အမေရိကန်တွေရဲ့လူနေမှုဘဝကိုသိနာလည်နိုင်မှာပါအ
မေရိကန်ရွေးချယ်စီလုံးနဲ့စေနာဝန်ထမ်းတွေကတော့မကွေးတိုင်းပဲခူးတိုင်းမွန်ပြည်နယ်တို့ကအခြေခံပညာအလေတန်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးမှာဖြစ်ပါတယ်ဒီလိုတင်ကြပြီမှနဲ့ပတ်သက်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညူက
သင်ကြားရေးနေမှာကောင်ဒီမှာကြည့်ရတာတော့တို့မြန်မာတချင်းနေဆိုတော့မြန်မာနိုင်ငံတော်အလံမြန်မာနိုင်ငံတော်အသင်းနိုင်ငံတော်ဟွာကိုတချင်းဆိုတော့တခါမှမတွေ့ဘူးနိုင်ငံသားတွေဆိုတာသူတို့နိုင်ငံရေးတော့တချင်းတာမကောင်မြန်မာနိုင်ငံတော်တချင်းမှာအမှန်မှန်ကန်ကန်အမှားယုံကြည်ဆိုသွားတယ်ဆိုတော့နိုင်ငံချစ်ကြည်ရင်းဒီအင်္ဂလိပ်စာသင်ကြားရေးအင်ပြီးတာမကောင်မြန်မာနိုင်ငံနဲ့အမေရိကန်ကြားမှာနိုင်ငံဒီလူတွေရဲ့ချစ်ကြည်ရင်းဒီမှာသူတို့ပြောခဲ့တဲ့အတိုင်းပဲတကယ့်ကိုအောင်မြင်အကျိုးကြီးတဲ့ပေါင်းကူများဖြစ်ဖြစ်နေမှလို့ကျွန်တော်ဒီကယုံကြည်ပါတယ
်။ Peace Corps ရဲ့စည်နှာဝန်ထမ်းအမေရိကန်လူငယ်တွေကတောင်တွင်းကြီး၊မကွေ၊အုတ်တွင်း၊တောင်ဦး၊ဒိုင်ဦး၊မော်လမြိုင်၊တန်ပီစီရဲ့စတဲ့ဒေသတွေနဲ့ကြီးရွာစာသင်ကျောင်းတွေမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားပေးမယ့်စည်နှာဝန်ထမ်းတွေကတော့သူတို့ရဲ့ခံစားချက်ကိုခုလိုပြောပါတယ်
။ Hi, my name is Molly. I'm from Washington DC.
ကျွန်မက Molly ပါ။ Washington DC ကပါ။ဆောင်ရည်ဒီနာကျောင်းတစ်ခုမှာအင်္ဂလိပ်စာသင်ကြားဖို့တာဝန်ကျပါတယ်။မြန်မာပြည်ကိုအင်္ဂလိပ်စာသင်ဖို့ရောက်နေရတာကိုအယံနဲ့စိတ်မရှာမိပါရဲ့
။မင်္ဂလာပါ။ကျွန်တော်ကကေဗင်ပါ။ကျွန်တော်မြန်မာနာမည်တရားပါ။ကျွန်တော်ကစေနာဝန်သားပါ။and I will be teaching English in
ကျွန်တော်မော်လမြိုင်မှာတာဝန်ကျပါတယ်။ကျွန်တော်တောင်ကိုရီးယားမှာအင်္ဂလိပ်စာသင်ပေးခဲ့ဘူးပါလေ။အဲ့ဒီကလေးကမြန်မာနိုင်ငံကိုရောက်ခူးတာပါ။ဒီနိုင်ငံကိုချစ်မိသွားပြီးဒီမှာအင်္ဂလိပ်စာသင်ကြားပေးဖို့စိတ်ကူးရင်ခဲ့ရပါအခုတော့ကျွန်တော်ဒီကိုရောက်လာပြီလေ
အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps အစီအစဉ်ဟာအမေရိကန်သမ္မတဂျွန် F. ကနေဒီလက်ထက်1962ခုနှစ်မန်ဟတ်တန်ရဲ့နေမှာလက်မှတ်ထိုးပြီးထူထောင်ခဲ့တာဖြစ်ပါတယ်စတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးအခုအချိန်ထိအမေရိကန်နိုင်ငံသား2,300ကျော်ဟာနိုင်ငံပေါင်း142နိုင်ငံမှာစည်စနာဝန်ထမ်းဖြစ်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခံတဲ့ရင်ပြပို့ထားရပါ